နီယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံမှာတောက်ချန်နေကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုမင်ကွန်းပြောရမှာသူ့နိုင်ငံကိုအောက်တိုဘာ9ရက်မှာတိုက်ခိုက်ခဲ့တဲ့အတန်းဖက်သမားတွေနဲ့အီရန်ကသူတို့ကိုထောက်ခံသူတွေပေါ်မှာဆင်နွှဲနေတဲ့တိုက်ပွဲမှာအစ္စရေးကအနိုင်ရနေတယ်လို့ပြောပါတယ်အခုလိုမင်ကွန်းပြောကြချိန်မှာညီလာခံခံမာတဲ့မှာထောက်ခံသူတွေရောလှောင်ပြောင်သူတွေပါရှိနေတယ်လို့သူခံမာတဲ့ဝင်လာချိန်ကလည်းကုလသမဂ္ဂအများပြားခံမာတဲ့ကနေထွက်သွားကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နန်တရာဟုကတော့ဘာကိုမှဂရုမစိုက်ဘဲဟမတ်စ်ရှုံးရမှာဖြစ်ကြောင်းနဲ့ဂါဇာဒေသရင်းစစ်ပွဲအပြီးအထုံးအပိုင်းမှာဟမတ်စ်ပါဝင်မှာကိုသူလက်မခံဘူးလို့ပြောပါတယ်။လက်နော်နဲ့ပတ်သက်ပြီးအဲ့ဒီမှာအီရန်ထောက်ခံမှုပေးထားတဲ့ဟက်စ်ဘောလာတိုက်ခိုက်ရေးသမားတွေနဲ့အစ္စရေးတပ်တွေတိုက်ပွဲရှင်မြင့်တယ်လို့ပြောပါတယ်။ဒါပြင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အဲ့ဒီလက်နော်နယ်စပ်ဒေသမှာအစ္စရေးကနိုင်ငံတိုက်နိုင်မှာဖြစ်ကြောင်းနဲ့နောက်ထပ်အောက်တိုဘာ9ရက်တိုက်ခိုက်မှုလို့မျိုးအဲ့ဒီဒေသမှာဖြစ်လာမှာကိုလက်မခံဘူးလို့လည်းပြောပါတယ်။အခုလိုပြောနေပေမဲ့သူ့ဆွေအဖွဲ့ဟာငင်းငင်းမှုကိုလိုလားကြောင်းနဲ့အရင်ကထရန့်ဂျောင်းဝင်ညှိနှိုင်းပေးခဲ့တဲ့အေဘရာဟမ်သဘောတူညီချက်ကနေ UAE, Morocco, Bahrain နဲ့ Sudan တို့နဲ့ငင်းငင်းရေးသဘောတူညီမှုရခဲ့ကြောင်းနဲ့ဒီနိုင်ငံတွေနဲ့ Israel ချင်းစစ်မှတ်ဖြစ်ပွားတာမရှိခဲ့ဘူးလို့လည်းပြောပါတယ်။